ထိုင်းနိုင်ငံဒီမိုကရက်ပါတီထိပ်တန်းအကြံပေးပုဂ္ဂိုလ်နဲ့ဝန်ကြီးချုပ်ဟောင်းလည်းဖြစ်တဲ့ချွန်လီပိုင်ကဖွေတိုင်းပါတီအမတ်ဆွန်ဖုံအမွန်ဒီဘက်ကို258မဲ235မဲနဲ့အနိုင်ရပြီးထိုင်းအောက်လွှတ်တော်ဥက္ကဋ္ဌဖြင့်စနေနေ့ကရွေးချယ်ခံရပါတယ်။ချွန်လီပိုင်ဟာလက်ရှိအာဏာရအစိုးစုနဲ့သဘောထားတူတူလည်းဖြစ်ပါတယ်။လွှတ်တော်အမတ်469ဦးရဲ့ထောက်ခံမဲနဲ့ဆေးဆိုးရကလွှတ်တော်ဥက္ကဋ္ဌနဲ့ဒုဥက္ကဋ္ဌတွေကိုရွေးချယ်ခဲ့ပြီးနောက်တစ်နေ့ဖြစ်တဲ့စနေနေ့မနက်ပိုင်းမှာထိုင်းလွှတ်တော်ကိုကျင်းပခဲ့တာပါ။လူငယ်ရဲ့ထောက်ခံမှုရထားတဲ့ Future Forward Party ခေါင်းဆောင်တာနာတွန်ကတော့တရားရုံးကအမိတခုကြောင့်လွှတ်တော်ကိုတက်ခွင့်မရပါဘူး။နိုင်ငံရေးမှာရည်ပန်းစားတဲ့တာနာတွန်ကိုထိုင်းရွေးကောက်ပွဲကော်မရှင်ကလွှတ်တော်အမှတ်ဖြစ်အတိအမှတ်ပြုထားပေမဲ့မီဒီယာကုမ္ပဏီတခုကစုရှယ်ယာတွေကိုတရားမဝင်ပိုင်ဆိုင်လာတယ်ဆိုတဲ့ဆွဆွဲချက်နဲ့တရားရုံးကအမိန့်ချမှတ်ခဲ့တာပါ။တာနာတွန်ကတော့အဲ့ဒီဆွဆွဲချက်ကိုညှင်းဆို့ထားပြီးသူရွေးကောက်ပွဲမဝင်ခင်မှာအစုရှယ်ယာတွေကိုတရားဝင်လုပ်ခဲ့တယ်လို့ဆိုပါတယ်။